လွတ်တော်သုံးရက်မှာမီဒီယာတွေကိုဓာတ်ရိုက်သတင်းရယူဖို့ကန့်သက်လိုက်တာဟာတက်မတော်သားကိုယ်စားလှယ်တွေကဆက်ခလုံနှိပ်ပြီးကိုစားမဲပေးတာနဲ့ဆက်ဆက်နေကြောင်းနဲ့လွတ်တော်ကိုယ်စားလှယ်တွေအပေါ်အချင်းအမြင်လွဲမှားစေနိုင်မှုကြောင့်ဖြစ်ကြောင်းပြည်သူလွတ်တော်နာယကကရှင်းလင်းခဲ့ပါတယ်။ဒါကိုသတင်းမီဒီယာသမားတွေကသဘောမတူခဲ့ပါဘူး။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုမိုးစော်ကတင်ပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပြည်တော်စုလွတ်တော်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်အစည်းအဝေးကျင်းပနေချိန်မှာ Interpreter Booth ကဘာသာပြန်ခန်းကနေသတင်းမီဒီယာတွေကိုဓာတ်ရိုက်သတင်းရယူခွင့်ပြုခဲ့ရာကဒီရက်ပိုင်းတွေအတွင်းမှာကန့်သက်ပိတ်ပင်လိုက်တာဖြစ်ပါတယ်။ဒီလိုပိတ်ပင်လိုက်တဲ့အပေါ်ဝေဖန်ရေးသားတာတွေရှိလာပြီးတဲ့နောက်သတင်းမီဒီယာတွေကိုဓာတ်ရိုက်သတင်းရယူခွင့်ကိုကန့်သက်တာဟာတက်မတော်သားလွှတ်တော်ကိုယ်စားလှယ်နှစ်ဦးကအခြားကိုယ်စားလှယ်နှစ်ဦးအတွက်ကိုစားဆက်ကလုံးနှိပ်မဲပေးခဲ့တာကိုလွှတ်တော်တွေကလက်ပွားကိုတော်တွေနဲ့တန်တရားဖြစ်เสียမဲရက်လက်များဆိုတဲ့ခေါင်းစဉ်နဲ့သတင်းဓာတ်ပုံတွေ Global သတင်းချာနယ်မှာဖော်ပြခဲ့တာနဲ့ပတ်သက်ကြောင်းပြည်တော်စုလွှတ်တော်နာယကသူရာဦးရွှေမန်းကဒီကနေ့ရှင်းလင်းတင်ပြခဲ့ပါတယ်။ဒီဓာတ်ပုံနဲ့သတင်းပါလာပြီးတဲ့နောက်ပြည်တော်စုလွှတ်တော်နာယကကသတိပေးပြောကြားခဲ့သလိုတက်မတော်ကိုယ်စားလှယ်အစုအဖွဲ့ကလည်းဖြည့်ရှင်းချက်စာပေးပို့ခဲ့တယ်လို့သူရာဦးရွှေမန်းကဆက်လက်ရှင်းလင်းပါတယ်။သတင်းမီဒီယာတွေကန့်သက်ရတဲ့အကြောင်းကိုတော့သူရာဦးရွှေမန်းကပြည်တော်စုလွှတ်တော်ကိုအခုလိုတင်ပြပါတယ်
။ဒီစာမှာအဲ့ဒီနေ့ကမဲပေးချိန်မှာတက်မတော်သားလွှတ်တော်ကိုလည်းဗိုလ်မှူးချုပ်မောင်မောင်နဲ့ဒုတိယဗိုလ်မှူးကြီးမြို့ထက်ဝင်းတို့နှူးဥပဒေကြံပူအောင်ကော်မတီအစည်းအဝေးတို့တက်ရောက်နေတဲ့အတွက်ဗိုလ်မှူးချုပ်အောင်ကျော်နဲ့ဒုတိယဗိုလ်မှူးကြီးမျိုးမြင့်ဦးတို့က၎င်းတို့ကိုစားဆက်ကလုံနှိပ်မဲပေးခဲ့ခြင်းဖြစ်ကြောင်းနောက်တွင်အလားတူမဖြစ်စေသတိပြုဆောင်ရွက်သားမှာဖြစ်ကြောင်းတက်မတော်သားကိုလည်းများအနေနဲ့သဘောရိုးဖြင့်ဆောင်ရွက်ခဲ့တာဖြစ်လို့မီဒီယာများအနေဖြင့်လည်းအကျိုးကြောင်းရှိနောက်ချင်းချင်းပြီးမီဒီယာကျွန်းနဲ့မညီညွတ်မှုများဆက်လက်မပေါ်ပေါက်စေရန်ဆက်မဆောင်ရွက်ပေးရန်ပေါ်ပြပါရှိပါတယ်၎င်းရဲ့တင်ပြချက်ဟာလွှတ်တော်များလွှတ်တော်ကိုယ်လည်းများနဲ့မီဒီယာအဖွဲ့များအတွက်တင့်တင့်မြတ်တဲ့တင်ပြမှုဖြစ်တဲ့အတွက်လွှတ်တော်အစည်းအဝေးခန်းမကြီးအတွင်းကိုကြည့်ရှုပြင်မြင်နိုင်တဲ့ဘာသာပြန်ခန်း Interpreter Books များတွင်မီဒီယာဝင်ရောက်ပြီးဓာတ်ပုံဗီဒီယိုရိုက်ကူးခွင့်ကိုကန့်တတ်ခဲ့တာဖြစ်ပါတယ
်။သတင်းမီဒီယာတွေကိုကန့်တတ်တဲ့အခြားအကြောင်းချက်ကတော့လုံခြုံရေးနဲ့ဆက်ဆက်နေတယ်လို့ဆက်လက်ပြီးပြောပါတယ
်။အစိုးရပြောခဲ့တဲ့လက်ပွားကိုယ်တော်များကိစ္စမတိုင်ခင်ကလည်းဒီခမ်းများကနေရိုက်ကူးပြီးဒီလိုပဲသတင်းချန်နယ်များမှာပေါ်ပြခံခဲ့ရတဲ့တော်တော်ကိုယ်ရဲ့အချို့ရဲ့လှုပ်ဆောင်မှုများမြင်မခေါအောင်ပြရှိကြတာရှိပါတယ်ဒီချိန်တွေကိုသုံးသပ်ရင်နောက်ပိုင်းမှာလည်းဒီလိုကိစ္စရံမျိုးတွေထပ်ဖြစ်လာနိုင်ပြီးပုံမှုအထင်မြင်လွဲမှားတာပြီးမလိုလားအတ္တတွေဖြစ်ပေါ်လာနိုင်ပါဒါပြင်အခုလိုကာလမှာလုံခြုံရေးဆိုင်ရာကိစ္စရပ်များပါဆက်ဆက်ဖြစ်ပေါ်လာနိုင်တဲ့အတွက်ယခုလိုဆောင်ရွက်ခဲ့ရခြင်းဖြစ်ပါတယ
်ပြည်တော်စုလွတ်တော်နာယကရဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်ရေကိုစားမဲပေးတဲ့တင်ပြချက်အပေါ်မစ္စည်းမသတင်းဌာနရဲ့နေပြည်တော်ဌာနခွဲတာဝန်ခံဦးစိုးတန်းလင်းကအခုလိုတုံ့တက်ပြောဆိုပါတယ်အဲ
့ဒီလေးလက်ခုံဒီနာကတက်မတော်ကိုယ်စားလှယ်နှစ်ယောက်ကသူတို့အစားဟိုလေးထည့်လိုက်တာမထည့်လိုက်တယ်ဆိုတော့ဒီကောတမဲကြီးပို့ပြီးတော့ပေးလိုက်တာဟုတ်ဗျာအဲ့ဒီတဘောပါအဲ့လိုပေးလိုက်ပြီးပါလေဒါတဘောရိုးနဲ့လှုပ်ချင်းကဖြစ်ပါလေနောက်ကမလုပ်အောင်ဆင်ရင်ပါမယ်လို့ပြောတယ်ဆိုပြီးတော့သူရှင်မကကျွန်တော်တို့ပြန်တွေ့ပြရတဲ့ပြည်ုံမှာပေါ့ဗျာအခုတော့ပြည်ချာရှင်းရှင်းလင်းလင်းပေါ့တက်မလို့က25လောက်လည်းမတက်မလို့တန်းများဟာဒီလိုမျိုးလင်းတဲ့သွားတဲ့ဟိုတက်မလို့ကကိုယ်စားလှယ်အစားဒီကနေလက်ထည့်ရတဲ့ရေးစီတဲ့ပြည်ကဒီပေါ့အတိအကျဖြစ်သွားတာပေါ့လေပတ်ဖန်ဖြစ်သွားတာ
လွတ်တော်အတွင်းကအခြေအနေတွေကိုသတင်းမီဒီယာတွေကဖော်ထုတ်တဲ့အတွက်ဓာတ်ရိုက်သတင်းရယူခွင့်ကိုပိတ်ပင်လိုက်တဲ့အပေါ်မှာဦးစိုးတန်းလင်းကအခုလိုဆက်ပြောပါတယ်
။ဟုတ်ကျွန်တော်တို့ဘာစင်းသားမိနေတော့ဒီလိုလုပ်ရတာကျွန်တော်တို့ကမမှားဘူးဗျာမီဒီယာတွေကဥရင်းနဲ့မညီတဲ့မဖွဲ့မနေရဆောင်ရွက်ချက်တွေအခုဒီနေ့ဒီလိုမဲပေးရတာကျွန်တော်နိုင်ငံအနာဂတ်နဲ့အရင်ကြီးကြတာပဲလေ။အခုကျတော့ဒီလိုဖော်ထုတ်တဲ့လူတွေကိုနောက်ဖော်ထုတ်ခွင့်မရတော့ဒီကဲမှာတပ်ပုံရက်ခွင့်ကိုကန့်တက်လိုက်တယ်ဆိုတော့မလုတ်တင်တာလုတ်တဲ့လူတွေကကျွန်တော်တို့ရဲ့မြက်တွေမှာမလုတ်တင်တာတွေကိုပို့လုတ်ဖို့တဲ့အခွင့်အရေးရောက်ဝနိုင်တာပေါ့ဆိုပို့လုတ်မယ်လို့ကျွန်တော်ပြောတာမဟုတ်ဘူးပေါ့နော်ငါတို့စောင့်ကြည့်မဲ့လူတွေမရှိကြဘူးစင်ရကြီးကွာမဲတယောက်တည်းလင်းနေပဲဆိုဆိုငါတို့ကဂိမ်းနေဆိုတော့အိတ်ပဲအိတ်အိတ်ဒီလိုသဘောမျိုးတော့ရောက်သွားတယ်ခင်ဗျ
ဒေါ်တွင်းမှာအခုလိုသတင်းမီဒီယာတွေကိုတိုက်ရိုက်သတင်းရယူခွင့်ကန့်သတ်ချိန်ဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်အမျိုးသားပညာရေးဥပဒေတတ်တူတွင်းဥပဒေစတဲ့ရေးကြီးတဲ့အကြောင်းရပ်တွေကိုဆွေးနွေးအတည်ပြုမဲ့အခြေအနေနဲ့တိုက်ဆိုင်နေတာဖြစ်ပါတယ်။